အချင်းချခံထားတဲ့ရုရှားတိုက်ခိုက်ခံဆောင်အလက်စီနီဗယ်နီအသက်48နှစ်ပြည့်ကျောက်တဲ့တင်းနူနေနေမှာသူ့ကိုထောက်ခံတဲ့စနားပြသူတို့ရုရှားနိုင်ငံမော်စကိုမြို့လမ်းဒီပေါ်ကိုထွက်လာခဲ့ကြပါတယ်။အလက်စီနီဗယ်နီဟာလိင်လယ်မှုနဲ့တရားရုံးကိုမထီမဲ့မြင်ပြုမှုဆွဲချက်တွေနဲ့ထောင်ဒဏ်၉နှစ်ချမှတ်ခံထားရတာဖြစ်ပါတယ်။ရုရှားရာရှိတွေရဲ့အာဂတိလက်စားမှုတွေကိုထုတ်ဖော်ပြောဆိုတာတွေနောက်ရုရှားဆူရဆက်ညီစနားပြမှုတွေကြောင့်သူ့ကိုအခုလိုမျိုးဆွဲချက်တင်ခဲ့တာလို့အလက်စီနီဗယ်နီကပြောပါတယ်။သူဟာအစွန်းရောက်မှုဆွဲချက်တွေနဲ့လည်းတရားရင်ဆိုင်နေရပြီးတော့ဒီဆွဲချက်ကသူ့ကိုဆယ်စုနှစ်တွေနဲ့ချီပြီးတော့ထောင်ထဲထည့်ထားနိုင်ပါလေ။ဒီမှုဟာရုရှားသမ္မတပူတင်ရဲ့အထင်ရှားဆုံးရန်သူကိုလူလူနဲ့ခွဲထားဖို့အတွက်ရုရှားစုရဲ့ကြိုးပမ်းမှုနောက်တစ်ခုဖြစ်တယ်လို့ရုရှားဝေဖန်ရေးသမားတွေကရှုမြင်ပါလေ။အလက်စီနီဗယ်နီကိုထောက်ခံသူတချို့ကတော့သူ့ရဲ့မွေးနေ့အထိမ်းအမှတ်ဖြစ်တဲ့ဆာလန်တချို့ကိုကန်ဆောင်ပြီးတော့ထောင်ထဲရင်ပြီးတော့ဆနာပြကြသလိုပဲတချို့ကတော့ဂရက်ဖစ်တီလမ်းဘေးပုံရိပ်တွေဆွဲရင်းနဲ့ဆနာထုတ်ဖော်ခဲ့ကြပါလေ။စနားပြသူတချို့ကိုရုရှားရဲကမြန်မာဆန်ဆန်ပဲဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ပဲမော်စကိုမြို့လယ်မှာဆိုလဲရဲရရှိတွေကိုတိုးမြှင့်ချထားလိုက်ပါတယ်။ရုရှားနိုင်ငံတော်ဟာမှာတော့စနားပြသူလူ45ဦးထက်မနည်းဖမ်းဆီးခံခဲ့ရတယ်လို့ရုရှားနိုင်ငံရေးစောင့်ကြည့်ရေးအဖွဲ့တစ်ဖွဲ့ကထုတ်ပြန်ထားပါတယ်ခင်ဗျာ။